မကြာခဲ့တဲ့နှစ်တွေအတွင်းမြန်မာနိုင်ငံကအပြောင်းလဲရေးနဲ့အတူထိတွေ့ဆက်ဆံမှုတွေတိုးမြင့်လာနေတဲ့ဥရောပသမဂ EU အနေနဲ့ယင်းနှိမ့်ညွန့်မှုတွေကိုအရင်စလိုမလုပ်ဖို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကတတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးယင်းနှိမ့်ညွန့်လုပ်ကိုင်မှုအပါအဝင်ဆက်ဆံရေးတွေတိုးမြင့်လို့တဲ့အကြောင်းပြီးခဲ့တဲ့နှစ်ထဲမှာ EU ကတရားဝင်ကြေညာထားပေမဲ့လက်တလောမြန်မာနိုင်ငံတွင်းကစီမံကိန်းတွေမှာလူခွင့်ရေးချိုးဖောက်မှုပြဿနာတွေနဲ့ဆက်နွယ်နေတာတွေ့ရတဲ့အတွက်တတိထားဖို့နိုင်ငံကလူခွင့်ရေးလှုပ်ရှားမှုအဖွဲ့ FIDH နဲ့စင်ပြိုင်အာဆီယံအဖွဲ့ ASEAN တို့ကအစီရင်ခံစာထုတ်ပြန်တိုက်တွန်းခဲ့တာပါ။ထူးသဖြင့်ဒေသခံလူမှုအတိုင်းဝိုင်းပေါ်ရိုက်ခိုက်မှုတွေအတွက်ကာကွယ်ပြောဆိုကြတဲ့လူခွင့်ရေးလှုပ်ရှားသူတွေကန့်ကွက်ဆန္ဒပြသူတွေကိုဖမ်းဆီးတာငင်းချက်နဲ့စူးစိဆန္ဒပြပွဲတွေကိုနှိမ်နင်းတာတွေရှိနေတယ်လို့လည်းပြောပါတယ်။ပြည်ပကတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကြောင့်ဒေသခံတွေကိုအတင်းအဓမ္မဖယ်ရှားတာမြေယာသိမ်းတာတွေလိုပြဿနာတွေကိုလည်းပုံမကြီးထွားစေတဲ့အလားအလာတွေရှိနေတဲ့ခြေနေမျိုးမှာဥရောပကလုပ်ငန်းတွေမြန်မာနိုင်ငံကိုဝင်ရောက်ပြီးရင်းနှီးမြှုပ်နှံလုပ်ကြိုက်မယ်ဆိုရင်ထိခိုက်နစ်နာနိုင်တဲ့အန္တရာယ်တွေရှိနေတယ်လို့လည်းဗိုလ်ထုတ်တွေကထုတ်ပြန်တဲ့အစိုးရခန်းစာကဖော်ပြခဲ့တာပါ။ဒါကြောင့်လဲမြန်မာစူရနဲ့ရင်းနှီးမြှုပ်နှံမှုသဘောတူညီချက်တွေမရယူမီလူခွင့်ရေးတွေကိုအကာအကွယ်ပေးပြီးစီးပွားရေးလုပ်ကြိုက်နေတဲ့ခြေနေမျိုးပေါ်ပေါက်လာအောင်အချိန်ကာလသတ်မှတ်ထားဖို့ဥရောပကကုမ္ပဏီတွေအနေနဲ့လည်းလုပ်ငန်းတွေလုပ်ကြိုက်တဲ့အခါလိုက်နာဆောင်ရွက်ရမယ်စီမင်းစည်းကမ်းတွေချမှတ်ဖို့လဲ FIDH နဲ့စင်ပြိုင်အာဆီယံအဖွဲ့ ASEAN တို့ကတောင်းဆိုခဲ့ကြပါတယ်။